ဂျပန်ပြည်နယ်စစ်တပ်မျိုးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေကုန်ကူးပြီးပြန်လာတဲ့ကုန်ကင်မော၄စီးပေါ်ကကုန်တွေကိုကိုဗစ် -19 ရောဂါရှိမရှိဂျမားရဲ့တာဝန်ရှိသူတွေစောင့်ကြည့်စစ်ဆေးနေတာမှာအတူပြုလူနာ၄ယောက်တွေ့ရှိခဲ့ပါတယ်။ကုန်တွေကိုတင်းမောပေါ်မှာပဲကွာရန်တင်းလုပ်ဒီကြားခွဲထားတဲ့အချိန်စစ်ဆေးတွေ့ရှိတာဖြစ်တယ်လို့ဒါခါကြီးနဲ့ကျမကြီးဦးဇီဌာနပြောခွင့်ရဒေါက်တာဆိုးဝင်းပိုင်က VOA မြန်မာပိုင်းကိုပြောပါတယ
်။ဆက်ကုန်တွေရေးသွားနေတဲ့ဈေးမောတွေကကျွန်တော်တို့ quarantine ဝင်ရတာပေါ့နော်။အော် quarantine ကဆဲဝင်ရတယ်ကျွန်တော်တို့3ရက်မြောက်နေ့မှတစ်ချိန်ယူတယ်9ရက်နေ့မှတစ်ချိန်ယူတယ်။အဲဒီနှစ်ချိန် negative ဆိုရင်တော့မှကျွန်တော်တို့က10ရက်တော့နေရတယ်ပြီးတာမှပဲကျွန်တော်တို့ contact ဆင်ရတာပေါ့။အဲ့တော့အဲ့လိုစစ်နေတဲ့ကြားမှာခဏရကျွန်တော်တို့ဘုံ၄စီးရလူ40ဆင့်လိုက်တာပေါ့အဲ့ဒီ40တဲ့အမှာဘုံ၄စီးကလူ2ယောက်2ယောက်စီနဲ့4ယောက်ကပေါ့ဆစ်ဆက်တာ
ကိုဗစ်ဒီဂျီလူနာကုန်တယ်၄ဦးကိုစစ်တွေဒီတုဆေးဦးမှာစေကူတာပေးနေပါတယ်ကိုဗစ်ဒီဂျီလူနာတွေ့တာကြောင့်ကုန်တင်မော၄စီးလုံးကိုကန်းကောက်ခွင့်မပေးသေးဘူးလို့တင်မောဘော်ကကုန်တယ်တွေကိုလည်းကန်းဆင့်ခွင့်မပေးသေးပဲအတော်လာကန့်တက်ထားပြီးစောင့်ကြည့်နေတယ်လို့ရခိုင်ပြည်နယ်ကုန်တယ်များအသေးဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ခုကတော့အဲ့ဒီကတော့ဝင်လာတဲ့ဈေးတွေကိုကျွန်တော်တို့ကဒီခုမှဟိုသက်ဆိုင်ရာကျွန်တော်တို့ volunteer တွေပေါ့နောက်သက်ဆိုင်ရာဒီရေချောင်းကြီးရဲ့ပေါ့ဒါနေမြတာဝန်ထမ်းတွေနဲ့ပေါ့အကုန်လုံးကျွန်တော်တို့ညှိနှိုင်းပြီးတော့ဒီအောင်ပြီးခဲ့တဲ့အင်္ဂါနေ့ရပေါ့လေဒီပတ်အင်္ဂါနေ့ရပဲကျွန်တော်တို့ဟိုဟာစပြီးတော့ဒါနှောင်းတက်တည်ယူပါတယ်ဟိုလူ40ယူပါတယ်လူ40ယူခဲ့တဲ့အချိန်မှာကျွန်တော်တို့4ဦးပေါ့လေ positive 4ဦးတွေ့တယ်ဆိုပြီးတော့ဟိုကျွန်တော်တို့တော့ကျွန်တော်တို့လည်းအကြောင်းကြားပါတယ်ဒီညနေပိုင်းမှာပဲအဲ့ဒီလေးတွေကိုအဲ့ဒီလေးတွေ့တဲ့လူတွေအကုန်လုံးကတော့ကျွန်တော်တို့ဒီကုသရေးဟိုဌာနကိုသူတို့ကုသရေးဌာနကိုသူတို့ဒီနေ့ကျမရဲ့အစီအစဉ်နဲ့ပဲဒါခေါ်ဆောင်တော့ပါပြီဒါကျန်တဲ့လေသားတွေကိုတော့လက်ရှိအဲ့ဒီလေပေါ်မှာပဲနောက်တစ်ချိန်ယူရအောင်ပါပါသူနောက်တစ်ချိန်ယူပြီးတော့မှဒါ negative ဖြစ်တဲ့လေသားတွေပဲဒါကျွန်တော်တို့ဟိုကြည့်ကနေထုတ်ခွင့်ရမှာပေါ့
ရခိုင်ပြည်နယ်ရဲ့အဓိကနေဆက်ကုန်သွယ်ရေးဖြစ်တဲ့စစ်တွေဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးလမ်းကြောင်းတွေကိုပြီးခဲ့တဲ့2020ပြည်နှစ်ဇွန်လကတည်းကကိုဗစ် -19 ကာယရောဂါကူးစက်မှုကြောင့်ပိတ်ထားခဲ့တာပါရောဂါကူးစက်မှုလျော့နေလာတာကြောင့်ပြီးခဲ့တဲ့လအေဒီလကမှနေဆက်ကုန်သွယ်ရေးလမ်းကြောင်းကိုပြန်ဖွင့်ပေးခဲ့တာပါအခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားလာကုန်ကူးနေတဲ့ကုန်တွေတချို့မှာကိုဗစ်ကူးစက်ခဲ့ပေမဲ့မကြာခင်ကမှပြန်ဖွင့်တဲ့နေဆက်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်ဖို့သက်ဆိုင်ရာကညွှန်ကြားလာတာမျိုးမရှိသေးဘူးလို့ရခိုင်ပြည်နယ်ကုန်တွေများအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
ကျွန်တော်တို့ရခိုင်ပြည်နယ်ကုန်တွေဆက်ဖို့တင်ရတဲ့ဦးဆောင်ပြီးတော့ဒီအောင်ချက်မဲ့ကျွန်တော်တို့ဒီကထားနိုင်တယ်ထားပြီးတော့ဒီပြန်ဝင်လာတဲ့လူတွေကိုကျွန်တော်တို့ကဒါ test လုပ်နိုင်တယ်ပေါ့ဒီလုပ်နိုင်တဲ့အတွက်ဒါသိချင်ရရင်ဖြစ်ပါတယ်အဲ့တော့ဒီဟာအဲ့လိုမလုပ်ဝင်တဲ့ဒါတရားမဝင်ကုန်တွေမှုနဲ့အများကြီးလုပ်နေပြီဆိုလို့ရှိရင်တော့ဒါအချင်းချိုးရတာရန်ခတ်တော့ပါလိမ့်မယ်အဲ့တော့အဲ့ဒီအတွက်လည်းကျွန်တော်တို့ကတော့ဒီကဟိုဒီနေ့အဲဆိုအပ်ဖက်ကိုလည်းကျွန်တော်တို့ဒါတင်ပြတင်တဲ့ဟာတွေလည်းကျွန်တော်တို့တင်ပြထားတဲ့အကြောင်းအရာတွေရှိပါတယ်သူတို့ဘက်ကလည်းဒါလိုက်ရောပြတင်တဲ့ဟာတွေနောက်တစ်ခုကပို့ပြီးတော့ဒီထက်ကောင်းဝင်တဲ့အစီအမံတွေကကျွန်တော်တို့လက်ရှိပြီးတော့ဟိုကျွန်တော်တို့ကိုပေးမယ်လို့တော့ပြောထားပါတယ်ဆိုတော့ကောင်းဝင်တဲ့ဒီထက်ပြီးတော့ပို့ပြီးတော့ဟိုစကင်တစ်ချာဖြစ်နိုင်အောင်လုပ်လာနိုင်တဲ့အခြေအနေလေးတွေအဲ့ဒါတွေနဲ့လုပ်မယ်ဆိုပြီးတော့ဟိုကျွန်တော်တို့လည်းညှိနှိုင်းထားတာတော့ရှိပါတယ်အပိတ်ဖို့အစီအစဉ်တော့တော့ဆီပြီးတော့ကျွန်တော်တို့ကမှကြောင်းကြတာမရှိပါဘူး
။ဂျပန်ကြီးနယ်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့အထိကိုဗစ် -19 အတူပြုလူနာ4264ယောက်ရှိခဲ့ပြီး38ယောက်သေဆုံးခဲ့ပါတယ်။ဂျမားရေးဝန်ကြီးဌာနရဲ့မေလ12ရက်ည7နာရီထုတ်ပြန်ချက်အရတနင်္ဂနွေလုံးတောက်ခွဲမှုနာ1480ခုကိုစစ်ဆေးတဲ့အထက်ကကိုဗစ်အတူပြုလူနာ23ယောက်ရှိပါတယ်။မြန်မာတနင်္ဂနွေလုံးမှာစုစုပေါင်းအတူပြုလူနာက3,300ဦးပါရှိပြီးသေဆုံးသူ3,200ကျော်ရှိတယ်လို့ကျန်းမာရေးဌာနဆင်းမှဖော်ပြထားပါတယ်။ဒီမှာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်ကိုဗစ်ရောဂါရှိမရှိစစ်ဆေးတဲ့ဆေးသူဒေသနာဦးစီးဌာနနဲ့ဆေးရုံတွေကဆရာဝန်တွေဆေးဝန်ထမ်းတွေအာဏာပိုင်ဆိုင်တဲ့ရုံးမတက်စီရီယံလူရှာမှုမှာပါဝင်ခဲ့ကြပါတယ်။အခုဆိုကိုဗစ်တောက်ခွဲမှုနာစစ်ဆေးတဲ့ပမာဏတိတိကျကျလျော့သွားခဲ့တာမှာအာဏာမသိခင်ကတနေ့ကိုတောင်းကနန်းအရေအတွက်စစ်ဆေးကြတာကနေအခုဆိုတရက်ထောင်ကနန်းလောက်ပဲစစ်ဆေးနိုင်ပါတယ်ခင်ဗျာ။